အင်းဒီနိုင်ငံတွေကဝင်ရောက်လာသူလူနည်းစုတွေကိုနိုင်ငံသားအဖြစ်ခွင့်ပြုရေးကိစ္စမှာဘာသာရေးအရခွဲခြားမှုရှိနေတယ်ဆိုတော့အစိုးရဥပဒေသစ်ကိုစန့်ကျင်စနစ်ကန့်ကွက်နေသူတွေထဲမှာအမျိုးသမီးတွေလည်းတက်တက်ကြွနဲ့ပါဝင်နေတာတွေ့ရပါတယ်မွတ်စလင်တွေမှာအပကျန်တဲ့ဘာသာဝင်တွေကိုသာနိုင်ငံသားအဖြစ်လက်ခံတာဟာတရားမျှတမှုမရှိဘူးလို့နယူးဒေလီမြို့ဂျမယာမီလာအစ္စလာမ်တက္ကသိုလ်ကျောင်းသူတူကပြောပါတယ်အနောက်ရောင်ဝှစ်ဆုံချုံထားတဲ့အဲ့ဒီကျောင်းသူကအစိုးရရဲ့ဒီလုပ်ရဟာအိန္ဒိယနိုင်ငံရဲ့အခြေခံအဆောက်အုံတွေကိုဖျက်ဆီးနေတယ်လို့လည်းဆိုပါတယ်ဆန္ဒပြပွဲမှာမွတ်စလင်အမျိုးသမီးအများအပြားပါဝင်ခြင်းဟာထူးခြားမှုတစ်ရပ်ဖြစ်ပြီးအစဉ်လာအဖြစ်တော့ဒီအမျိုးသမီးတွေဟာလူစုလူဝေးကိုရှောင်ကျဉ်ပြီးအိမ်တွင်းမှသာနေလိမ့်ရှိတာပါအိန္ဒိယရဲ့ဥပဒေသစ်ကသူတို့ကိုဒုတိယဒန်စာနိုင်ငံသားအဆင့်ကိုကြားရောက်စေမယ်ဆိုတဲ့စိုးရိမ်ကြီးကြောင့်အခုလိုမျိုးသူတို့လမ်းပေါ်ထွက်ဆန္ဒပြလာတာဖြစ်ပါတယ်ကောင်းစီပေါ်မှာခြုံထားတဲ့တက္ကသိုလ်ကျောင်းသူအများအပြားဟာဒီဆန္ဒပြပွဲစတင်ဖြစ်ပွားခြင်းကစပြီးအမျိုးသားတွေနဲ့ဒန်းတူရင်ပေါင်တန်းပါဝင်ခဲ့တာဖြစ်ပြီးအ ਨੇ စုံကျောင်းသူကျောင်းသား200လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပေမဲ့ရဲတွေကတော့သူတို့အနေနဲ့အင်အားကိုမတုံးမဖြစ်အခြေအနေမှာတုံးလိုက်ရတာဖြစ်တယ်လို့ပြောပါတယ်